ਵਾਜੀ ਪੂਰੇ ਲਾਤੀ ਉਰੂਯਾ ਦੀ ਅਚੀ ਜੇ ਟੌਂਲੇ ਲਾਸੀ ਦੇ ਕਾਰਬੋਨੇ ਔਸੇ ਫਲੋਂ ਡੰਗ ਨੂੰ ਠੌਲ ਲੋ ਮੂ ਅਟਕ ਨੈ ਜੋਂ ਸ਼ੌਟ ਛਾ ਜਾ ਵੂ ਦੇ ਤੈਪਨ ਕਿਨਿਆ ਸ਼ਿਨ ਨੇ ਗਾ ਟਾਈ ਟੌਂ ਨੇ ਜੇ ਮਾ ਟੈਲੀਫੋਨਿਆ ਕੀ ਨੇ ਸੌ ਤੈਪਨ ਗਾ ਸੁਜੇਤਨਾ ਕਿਨਿਆ ਸ਼ਿਨ ਨੇ ਗਾ ਰੋ ਲੀ ਰੇ ਮਾ ਮਿਆ ਲਾ ਨੇ ਦੀ ਕਾਰਬੋਨ ਦੇ ਕੋ ਪੋ ਪਿਓ ਫਾਂ ਯੂ ਪੀ ਨੈ ਨੇ ਅਟਿੰਗ ਲੀ ਯਾ ਚੂ ਜ਼ਾ ਨੇ ਜਾ ਲੇ ਜਾਂ ਦੀ ਜਬਾ ਮਾ ਸੋ ਪਿਆ ਨੇ ဝင်ရောက်တဲ့မှာဖုံးလာနေတဲ့ရေခဲဆိုင်ကြီးရေပြောင်းနှုံးမြန်လာတဲ့ဆိုတဲ့သူတေတနာတွေ့ရှိချက်တွေဇက်တိုက်ဆိုတယ်လို့ထွက်ပေါ်လာနေတယ်လို့ပြင်လဲရင်းနဲ့နေပြန်တွင်မြင့်တက်လာတဲ့ဆိုတော့ကိုလည်းလက်တွေ့မြင်လာနေရပါပြီ။ဒါကြောင့်ကဘာကြီးပုံလေးလာတာနဲ့ဥရူရာတီပြောင်းလဲမှုဆိုင်ရာပြဿနာကိုပေါ့ပေါ့ဆဆမတွေ့ကြဘူး။သိပ္ပံပညာရှင်တွေကသတိပေးနေကြတာပါ။ဒီခါမှာကဘာကြီးကိုပုံလေးလာစေတဲ့ဖန်လောင်းရန်ကိုထုတ်လွှင့်မှုတွေကိုဘလို့ရော့ချအောင်လုပ်မယ်ဆိုတာကိုဝိုင်းဝန်းစဉ်းစားကြပါလေ။ဒီလိုဖြစ်ရှင်းမှုစူးစမ်းမှုတွေထဲမှာကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုကလာဟိုလာမှာရှိတဲ့ဇီဝဗေဒဆိုင်ရာလေ့လာမှုတွေလုပ်နေတဲ့ Salk သိပ္ပံကသူ့ပြည်ထောင်တာပညာရှင်တွေရဲ့လှုပ်ဆောင်မှုကတော့ထူးခြားပါတယ်။သူတို့ကကမ္ဘာကြီးပူနွေးစေတဲ့ကာဗွန်တွေကိုစောက်ယူထားနိုင်တဲ့အပင်တွေကိုဘူးရယ်ပိုးပြီးကာဗွန်စောက်ယူနှံ့အောင်လာမကဒီကာဗွန်တွေလေလုထဲပြန်ပြီးရောက်မတော့အောင်ဒီအတင်းလေးကပဲနှစ်ပေါင်းများစွာစိတ်နဲ့အောင်ဘယ်လိုလုပ်နိုင်လဲဆိုတာကိုစဉ်းစားပြီးသူ့ပြည်တနာလုပ်နေကြတာပါအပင်ရဲ့ photosynthesis ဖြစ်စဉ်မှာအပင်ဟာနေအောင်ကြီးစွမ်းအင်ကိုတုံးပြီးလူထဲကကာဗွန်နဲ့အောက်ဆိုက်တွေကိုဆက်ယူစားသုံးပါတယ်သူတို့ကဒါကိုရေနဲ့ပေါင်းပြီးသူတို့ရဲ့ကြီးထွားမှုအတွက်တကြားလိုက်ကိုဖန်တီးတာပါဒီဖြစ်စဉ်မှာသူတို့ကအောက်ဆီဂျင်ကိုထုတ်ပေးတယ်လို့သူတို့ရဲ့ tissue တွေထဲမှာတော့ကာဗွန်ကိုတင်ထားပါတယ်ဒီလိုကာဗွန်ကိုတင်းစီတာကိုသူတို့ရဲ့အမြင့်တွေမှာပါလှုပ်ဆောင်ကြတာဖြစ်ပြီးဒီအမြင့်တွေကနေတဖြည်းဖြည်းပြန်ထုတ်ပေးပြီးတော့အပင်ကိုကြီးထွားစေတာပါအပင်တည်သွားရင်တော့ကာဗွန်တွေပါခြေပြက်သွားပေမဲ့တချို့ကာဗွန်တွေကမြေကြီးလွှာထဲမှာကျန်နေတတ်ပါတယ်ဒီဖြစ်စဉ်ကိုဆော့ဇီဝဆိုင်ရာသူတေသနာဌာနကသိပ္ပံပညာရှင်တွေကစိတ်ဝင်စားနဲ့အသုံးချဖို့လုပ်ကြပါတယ်သူတို့ကဒီကာဗွန်တွေကိုမြေကြီးလွှာထဲမှာအချင်းအတော်ကြာပုံမိထားနိုင်တဲ့ပုံစံမျိုးနဲ့ရတာပါအပင်တွေကထုတ်ပေးတဲ့သူတေသနာအစီအစဉ်ကိုလုပ်ဖို့အတွက်စဉ်းစားကြပါတယ်။ဒီသူတေသနာအစီအစဉ်တွေကိုကြီးကျက်သူကတော့ပမောက္ခဂျိုးဆက်နိုဝါပါ။သူငယ်ငယ်တုန်းကတပင်ကရတဲ့တဘာဝဖော်ဘူးဆိုတွေကိုရေးဆွေးလုပ်ခဲ့ဖို့တုံ့ပြန်တာကိုတတိတရရှိရကနေအခုလိုကဘာကြီးပုံရင်းမှုကိုတိုက်ဖြတ်ဖို့လုပ်ရမှာတုံးဖို့စိတ်ကူးရခဲ့တယ်လို့ပြောပါတယ်
။ When I was a child growing up in western Pennsylvania, I was an avid gardener. My grandmother and great-grandmother taught me to have a vegetable garden in the summer. And
I'm happy to have a vegetable garden in the summer.ဒီရောက်တိုင်းကျွန်တော်အဖွားရရောကျွန်တော်အမိကပါစားပင်တွေကိုဘယ်လိုဆက်ရတယ်ဆိုတာကိုသင်ပြပေးပါတယ်အဲ့ဒီကလေးကရည်ဆွေးရအောင်ဘယ်လိုလုပ်ရတယ်ဆိုတာကောင်းကောင်းသိကြတာပါအဲ့ဒီတော့မှတ်မိပါသေးတယ်ကျွန်တော်မိဘတွေနဲ့သူတို့မိစွေဝိုင်တောက်တဲ့ခါတိုင်းဝိုင်ပရင်းပိတ်တဲ့ဖော့ဆိုလေးတွေကိုကျွန်တော်ကကောက်ပြီးတော့မြေဆွေးပုံနဲ့ထည့်ပါတယ်ဒီဖော့ဆိုလေးတွေကတစ်တင်ကရတယ်ဆိုတော့တဘာဝမြေဆွေးဖြစ်နိုင်တယ်ဆိုတာကျွန်တော်သိတယ်လေတစ်သားတွေလိုပဲဆွေးသွားမယ်လို့ကျွန်တော်ထင်ရလို့ပါဒါပေမဲ့သူတို့ကဘရောမှဆွေးမတော့ပါဘူး။အပြင်လေးကိုသူတည်သနာလုပ်ဖို့စစင်းကားတဲ့အခါမှာတော့အဲ့ဒါကိုကျွန်တော်တွားပြီးတော့တတိရပါတယ်
။တဘာဝပေါက်တဲ့တစ်ပင်ကနေထွက်ယူတဲ့ဒီဖော့ဘူးဆိုလေးတွေမှာစူပါရင်လို့ခေါ်တဲ့ဓာတ်အတော်များများပါနေပါတယ်။စူပါရင်ကရေဖောက်ပြီးထွက်မသွားနိုင်တဲ့ဖျောင်းလိုပစ္စည်းပါ။ဒီဓာတ်တစ်မျိုးကိုတစ်ပင်အများစုမှာတွေ့ရပြီးသူတို့ဟာအပြင်ရဲ့အမြစ်တွေဆွေးမြေပစ္စည်းမသွားအောင်လဲကာကွယ်ပေးနိုင်ပါတယ်။စူပါရင်ရဲ့ဒီလိုခုံတက်တွေကိုသုံးပြီးတစ်ပင်တွေကနေကာဗွန်ကိုမြေအောက်မှာတင်းချနိုင်တဲ့အတွက်အသုံးချနိုင်မှုလုပ်နေတာပါဒီလိုလုပ်နိုင်နေဆိုရင်ကဘာကြီးပုံမျိုးအောင်လုပ်နေတဲ့ကာဗွန်တွေကိုတင်းချနိုင်တယ်လို့သတ်ဆနိုင်ပါတယ်အခုလိုကာဗွန်တွေကိုမြေလွှာထဲတင်းချတာဟာမြေကြီးလွှာအတွက်ပါအကျိုးရှိပြီးအပင်တွေရှင်သန်တဲ့ဝင်းကျင်အတွက်ပါကောင်းလာစေနိုင်တယ်လို့လည်းပေါမောက်ခနိုဝဲကပြောပါတယ
် That enriches the soil so it turns outthat by leaving some plant carbon behind in the soil.
ဒီချုပ်ကနေကကာဗွန်နီဟာနေစည်းလွှာထဲမှာကျန်ခဲ့တဲ့အတွက်အဲ့ဒီနေစည်းလွှာထဲမှာကာဗွန်နီကျော်ဝလာတာကိုတွေ့ရပါတယ်။အပင်တွေလည်းပိုးပြီးတော့ကောင်းကောင်းကြီးထွားလာကြတယ်။ဒါကြောင့်တောင်တူလေသမားတွေရဲ့စိုက်ကွင်းတွေမှာဖြစ်စီဂိဟစနစ်ထဲမှာဖြစ်စီနေစည်းလွှာထဲမှာကာဗွန်ပါဝင်နှုန်းကပိုများလာပြီးတော့တဘာဝပတ်ဝန်းကျင်ကိုပိုးပြီးတော့ကျန်းမာလာစေပါတယ်
။အခုလိုအားလုံးကအကျိုးရှိစေတဲ့ဝန်းကျင်ကိုဖန်တီးနိုင်ဖို့အပင်တွေမှာစူပါရင်ဓာတ်တွေပိုးပြီးထုတ်လာနိုင်အောင်လုပ်ဖို့လိုပါတယ်။ဒါကြောင့်အပင်တွေဘလူနီးနဲ့စူပါရင်တွေပိုးထုတ်လာအောင်လုပ်နိုင်မယ်ဆိုတော့ကိုသူ့တည်တနာလုပ်နေကြတာပါ။ ဒီဆောက်တိတ်ပံသူကေတနာဓာခွဲခန်းတွေမှာကဘာပေါ်ကဒေတာအမျိုးမျိုးမှာရှိတတ်တဲ့ယာဒီဥလူမျိုးတွေကိုဖန်တီးထားပါတယ်။အဲ့ဒီဒေတာအဲ့ဒီကယာဒီဥလူနဲ့ကပ်ညီမဲ့အပင်မျိုးကိုစိုက်ပျိုးပြီးဆန်းတတ်တာပါ။ဒီဆန်းတတ်မှုတွေကအသေးစိတ်လို့ရတာမို့အချင်းအတော်ပေးရတယ်လို့အများနဲ့အတော်စိုက်ထုတ်ရပါလေ။ဒါပေမဲ့သူတို့ဌာနမှာသူကေတနာအဖွဲ့သားတွေတလကျော်လောက်ရမယ်အလုပ်မျိုးကိုတင်းထင်းနဲ့လုပ်ပေးနိုင်တဲ့သူကေတနာစိတ်ဥတည်ဦးလည်းရှိပါလေ။လောလောဆယ်မှာတော့ကာဗွန်တွေကိုတုံမိထားနိုင်တဲ့ကောက်ပဲတည်နေတဲ့နေရာအောင်တီထွင်ရမှာတမျိုးကြမျိုးပွားရဲ့နည်းကိုပဲတုံပြီးဆန့်တက်နေတာပါဒါပေမဲ့တနည်းကြရင်တော့လုံရပုံများဆန့်လာစေဖို့မျိုးပိစအင်းငယ်ငယ်နည်းပညာကိုတုံဖို့ဖြစ်လာနိုင်ပါတယ်လက်ရှိဆန့်တက်မှုတွေအတွက်ဆန့်တက်ထားတာမျိုးတော့တိတ်မရှိပါဘူးလို့သူကေတနာပညာရှင်တဦးဖြစ်တဲ့ Gerhard Pamukka Wolfgang Busch ကပြောပါတယ
် In our project we basically are very open
ကျွန်တော်တို့ဒီမှာလေးမှာတော့ကန့်တတ်ထားတာသိမရှိပါဘူး။ဒီဘုံကပြောရမယ်ဆိုလို့ရှိရင်နီလန်အားလုံးကိုတုံးနိုင်ပါတယ်။အခုကျွန်တော်တို့ကစူပရင်ဒပ်ပုံများလာအောင်တဘာဝလျော့ရတဲ့မျိုးတွေမှာရှိတဲ့တဘာဝမျိုးဗီဇကိုတုံးပြီးတော့ဆန့်တတ်တဲ့အတွက်မျိုးရိုးဗီဇအင်ဂျင်နီယာနီးကိုတုံးဖို့တော့သိမလိုပါဘူး။ဒါပေမဲ့ဒီမျိုးရိုးဗီဇအင်ဂျင်နီယာနီးပညာကိုတုံးရင်တော့အခုဆန့်တတ်နေတာထက်ပိုပြီးတော့မြန်နိုင်ပါပါ။ဒါဟာစိတ်ဝင်စားဖို့ကောင်းပါလေ။တကယ်လို့ကျွန်တော်တို့လုံနေတဲ့တမယိုးကြမျိုးဗီဇရအောင်လို့ယူပြီးတော့စမ်းသပ်တာကိုမဆောင်နိုင်တော့အောင်ကမ္ဘာရာသီဥတုကြောင်းလာတာကဒီချက်ပို့ပြီးတော့မြန်လာမယ်ဆိုရင်တော့တမျိုးပေါ့လေ
သူတို့ရဲ့စမ်းသပ်မှုတွေကလည်းနားမိတ်9နှစ်လောက်မှဆိုရင်ဒေတာတွေကကာဗွန်နဲ့အောက်ဆိုက်ပါဝင်နှုန်းအဆင့်ကိုလျှော့ချရမှာတုံးနိုင်တဲ့အပြင်တွေကိုဒေတာအမျိုးမျိုးအတွက်ထုတ်ပေးနိုင်တော့မယ်လို့လည်းပြောပါတယ်အခုလိုပဲကာဗွန်ကိုအများပြားဆက်ယူနိုင်တဲ့အပြင်တစ်မျိုးလည်းရှိပါတယ်ဒါကတော့ဆန်းရိုးတန်းတွေမှာပေါက်ရောက်နေရှိတဲ့လက်မှုပင်တွေရှိရာဒီရောက်တော်တွေဖြစ်ပါလေဒီရောက်တော်တွေဟာကဘာပေါ်မှာကာဗွန်အကျယ်ဝဆုံးမြေစီပေါ်မျိုးဖြစ်တဲ့ဆိုတာကိုသင်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲသင်နာလိုက်ရစေနောက်တစ်ပတ်မှာပြန်ပြီးဆက်ကြအောင်ပါ